နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဲဆွထားတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းပြည်စစ်ဆေးဖို့တော်ဆန်းစုကြည်ရဲ့ရှင်းနေတဲ့လျှောက်ထားချက်ကိုတရားရုံးကလက်ခံလိုက်ပါတယ်။တော်ဆန်းစုကြည်ကသူနဲ့အမှုတော်တစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တိကျတွေ့ဆုံဝင်ပေးဖို့ဒီကနေ့အထူးတရားရုံးမှာရုံးထုတ်စီမှာလျှောက်ထားတောင်းဆိုခဲ့ပါတယ်။ဒီကနေ့အနေပြီးတော့ရုံးချင်းအခြေအနေအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုတော့မက်ခင်ဂျူတွေကပြောပြပါမယ်ခင်ဗျ။
နိုင်ငံတော်တာဝန်ရပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုတွေကိုကြားနာစစ်ဆေးဖို့စစ်ကောင်စီကစစ်တင်ထားတဲ့နေပြည်တော်စစ်ကောင်စီဝင်းထဲကတီးတန့်ဒုတိယရုံမှာတတိယတော်ဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ပါတယ်။ဒီကနေ့ရုံးချိန်မှာတော့တော်ဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေဟာရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အထွန်းအပြည့်စစ်ဖို့တော်ဆန်းစုကြည်ရဲ့ရှင်းနေပြီဘက်ကလျှောက်ထားခဲ့ပါတယ်။ဒါကိုတရားသူကြီးဘက်ကလည်းလက်ခံခဲ့တယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှင်းနေကြီးဥက္ကမောင်စောကသတင်းကိုပြောပါတယ်။
ဒီကောင်ဆံမှတ်တယ်ဆိုတာကအစ်မအမျိုးသားပုံမှန်ရေကဘောတာသဘောတရားနော်ပုံမှန်အနာကဖြစ်တဲ့အဆရာလေးကိုဒီလေးစားကြတော့ဒီလိုဖြစ်ချင်းလည်းကျွန်တော်ကျတော့ရတယ်လေစပ်ပါမယ်ခလာကိုဒီကောင်တရားရှိစစ်တော့ရပါပါအဲ့တော့ဒီကောင်တရားရှိစစ်ဆိုရင်ဘယ်လောက်ပါဒီကောင်တရားရှိစစ်ရင်အပြင်ပြီးအောင်စစ်ဖို့ကြိုးစားကြတာလေဟိုတမှုကျင်းမှုတရားရှိစစ်ဆိုရဒါနဲ့တမှုရင်းဆိုတဲ့နေရာမှာအမှတ်တော်ဆုံးမှုနဲ့နှစ်ခုကျော်ကတနည်းဥစ္စာလေးတိုင်းမှာသုံးခုရှိတယ်။ဒါကကပညာနည်းတိုင်းမှာနှစ်ခုရှိတယ်လို့ပြောတာကိုသွားမှာဟုတ်လား။အဲ့တော့အဲ့ဒီသုံးခုနဲ့နှစ်ခုအဲ့ဒီစစ်တာကဒီဟာသဘောတရားရှိတဲ့ဒီမှာတရားနဲ့တည်နေတယ်ပြောမှာပေါ့လား။အဲ့ဒီမှာဒီသုံးခုကသဘောတရားရှိတဲ့အစိုးမှာမပြည့်ရဲ့ဒီကကြာနေတာတော့ဆက်လုပ်ခဲ့လို့
ပုံကုန်တွင်းကဥပဒေပုံမှာရှိစက်တည်းရေးဥပဒေပုံမှာ69အများပြည်သူတည်ငြိမ်အေးချမ်းမှုပြည့်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခွေနိုင်ငံတော်ကြီးညိုပြည့်အောင်လှုံ့ဆော်မှုပုံမှန်124ခကြီးတို့အပြင်သဘောဝပေးရနေတဲ့ထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှန်25နဲ့အမှုက2ခုဒီလိုမှုတွေကိုတော့ဆန်းစုကြည်နေပြည်တော်မှာတရားစွဲခံထားတာပါတက်တည်တူတဲ့အမှု3ခုကိုတင်းနာလေးစစ်ဖို့နဲ့နောက်ထပ်တက်တည်တူနိုင်မဲ့2ခုကိုတော့အင်္ဂါလေးမှာစစ်ဖို့သဘောတူခဲ့တယ်လို့ရှင်းညဥက္ကမောင်စောကပြောပါတယ်ပေမှုရဲ့ဘယ်နည်းဖြစ်မလဲဆိုတာကိုတော့ရှင်းနေပြီအနေနဲ့ပြန်လဲစစ်စစ်ပြီးမှသာပြောဆိုမယ်လို့ပြောပါရယ်အဲဒီလိုခွဲလိုက်တာဖြစ်လို့မိဒီယောအမှုအတွက်လာမယ့်ဇွန်လ14ရက်နေ့ကစပြီးအသက်ရှင်တင်းမာတဲ့အင်္ဂါနေ့မှာကြားနာစစ်ဆေးသွားမှာပါဒီနေ့တရားရုံးကိုလာတဲ့တွန်ဆန်းစုကြည်ဟာနေကောင်းချမ်းမောက်ကုန်ရတယ်လို့ရှင်းနေပြီကပြောပါရယ်သူ့ကိုလက်ရှိဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ဥက္ကမောင်စောကအခုလိုပြောပြပါရယ်တကယ်ကျွန်တော
်ကထားမယ်သူကအဲ့ဒီနေရာမှာပဲထူထားတယ်နော်သူကလည်းဒီအမကြီးဝင်ဟာအဲ့ဒီနေရာမှာကြားတယ်သူပြန်မပို့ဘူးလေဟိုပြန်ဘူးလို့ခေါ်လိုက်နေရပြန်ဘူးအခုကတခြားရဲ့အိမ်မှာထားမယ်လို့ပြောတယ်အဲ့ဒီအိမ်မှာရှိမတရားဘူးအကုန်လုံးကိုသူစီရောက်ပြောင်းလာတာအဲ့ဒါခေါ်လာတာ
စိရနာသိရတဲ့ဖေဖော်ဝါရီလ၁ရက်နေ့မှာဒေါ်ဆန်းစုကြည်ကိုနေအခြေချုပ်ချထားခဲ့ရပါမေလ24ရက်နေ့ရုံးချိန်မတိုင်ခင်၁ရက်မှာသူ့ကိုနေရာတစ်ခုမှာပြောင်းရွှေ့အခြေချုပ်ချထားတာဖြစ်ပါတယ်လက်ရှိမှာဒေါ်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့နေရာမှာသူနဲ့အတူ၉ယောက်ရှိတယ်လို့ဒေါ်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖွဲ့ကပြောပါရယ်။ဒီနေ့တရားခွင်မှာကြားနာလျှောက်ထားမှုမလုပ်ခင်ရှေ့တွင်နဲ့တွေးဆတဲ့အချိန်သူနဲ့အတူနေထိန်းသိမ်းခံထားရသူတွေရဲ့ကျန်းမာရေးစီးပွားဆိုင်ရာနဲ့စားသောက်ဆိုင်ရာအတွက်စီစဉ်ပေးဖို့ရှေ့တွင်အဖွဲ့ကဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါရယ်။အမှုတစ်ခုမှာသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တွေ့ခွင့်ပေးဖို့လည်းတရားခွင်မှာဒေါ်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ရှေ့တွင်ဒေါ်မင်းမင်းစိုးကပြောပါရယ်။
ဒီလိုလေကျမအောင်နေဖို့ပဲအဓိကတော့မှားတာပေါ့နော်ကျန်တာကတော့ဟိုတူနေတဲ့မိသားစုစောင့်ဝင်နေရေးအတွက်သူကဟိုစားပေါ့နော်ငွေလည်းနည်းနည်းနည်းသွားပြီပေါ့နော်အဲ့အတွက်ကိုလည်းကျမတို့ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးပါပေါ့အဲ့လိုမျိုးတော့မှားပါတယ်ရှင်နောက်ဆေးလေးလည်းလိုအပ်တဲ့ဆေးလေးတွေသူတို့သက်ဆိုင်ရာဌာနကတော့ပြောပါတယ်တဲ့ဒီလိုသူတို့စီစဉ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့အမေမျိုးစီစဉ်တာမလိုချင်ဘူးပေါ့နော်မလိုချင်တဲ့အတွက်ကြောင့်မို့လို့ဟိုကိုဖတ်တာကိုပဲဟိုကျမတို့တတ်နိုင်ရင်တော့လုပ်ပေးပါတယ်အဲ့လိုမျိုးတော့ပြောပါတယ်ရှင်သက်ဆိုင်ရာထိန်းသိမ်းထားတဲ့တော်ဝင်ရှိတဲ့လူတွေနဲ့တွေ့ပြီးတော့မှအမေကိုယ်တိုင်နဲ့ပြောပါတယ်ရှင်။စမ်းမရေးချင်နေရတဲ့ကောင်းပါတယ်။လန်လန်ဆန်းဆန်းမှာပဲရှင်။နောက်ပြီးတစ်ခုဟိုစားဦးဝင်းမြင့်ရယ်ဒေါက်တာမျိုးအောင်ရယ်အမေစုရယ်၃ဦးတွေ့ဆုံခွင့်ရဖို့ပေါ့နော်။အဲ့ဒါကိုလည်းဒီပြခွင့်ထဲမှာလည်းတောင်းဆိုပါတယ်ရှင်။၃ဦးစလုံးကလည်းအမှုတကယ်တည်းမှာဖြစ်တဲ့အတွက်ကြောင့်မို့လို့တွေ့ဆုံစကားပြောခွင့်ရဖို့တောင်းတဲ့အခါမှာတရားသူကြီးကတော့ဒီသက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ပါလို့ပြောပါတယ်ရှင်။ကျမတို့အဲ့ဒါကိုလည်းဒီထိန်းသိမ်းထားတဲ့လူတွေနဲ့တခါလေအမေနဲ့တွေ့ပြီးတော့မှအကုန်စုပြီးတော့မှတောင်းဆိုပါတယ်။
နိုင်ငံတော်လူဝဲချက်အဥပဒေနဲ့ရန်ကုန်မြို့မှာဆွဲဆိုခံထားရတဲ့အမှုနေပြည်တော်ကိုလွှဲမလွှဲကြားနာဖို့နေပြည်တော်အထူးတရားရုံးမှာလာမယ့်ဇွန်လ23ရက်ရုံးချိန်ခေါ်ထားပါတယ်။ဒီကြားနာပွဲမှာဆွဆွဲခံရသူကိုယ်တိုင်လျှောက်ထားမယ့်အကြောင်းပြည်ထောင်စုတရားလွတ်တော်ချုပ် website မှာဖော်ပြချရတယ်လို့ဒီကိစ္စကိုဒေါ်ဆန်းစုကြည်မသိထားဘူးလို့ရှင်းနေတယ်ကပြောပါတယ်။ ကိစ္စအားလုံးကိုရှင်းနေကတဆင်ဆောင်ရွက်ဖို့ပြောကြားထားပြီးသားမူတရားရုံးမှာလည်းရှင်းနေတွေနဲ့သာလျှောက်လဲသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားတဲ့အကြောင်းသူ့ရဲ့ဥပဒေအကျိုးဆောင်တွေကပြောပါရဲ့ရှင်
။ဘာကင်ကျူတီပြောပြပေးကြရပါခင်ဗျာ။